Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကို9.2 19.29 နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါတနင်္ဂနွေကို4တိုင်နှုန်းကီလိုမီတာ210နီးပါးနဲ့ Hurricane Irma အမေရိကန်ပြည်ထောင်စု Florida ကိုစတင်ဝင်ရောက်တိုက်ခတ်နေပါပြီရခိုင်ပြည်နယ်တွင်တိုက်ခတ်မှုရစဲဖို့အာစာအဖွဲ့ကကြေညာခဲ့ပြီးနောက်မှာတော့မြန်မာအစိုးရဘက်ကအကြမ်းဖက်ဝါဒီတွေနဲ့ဆေးဆက်မဲ့မူဝါဒမရှိဘူးလို့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေအပြီးမှာတော့ဒီအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တွင်ဟာရီကိန်းအာမာမုန်တိုင်းဝင်ရောက်တိုက်ခတ်နေတဲ့အခြေအနေတွေနဲ့အတူနှားဆင်ရမှာက
မြန်မာနိုင်ငံလုံးဆိုင်ရာအစ္စလာမ်ဘာသာရေးအခွဲအနေနဲ့အကြမ်းဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူးဒီကိစ္စကအခြားဒေသတွေမှာပါစက်နှံဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကာွယ်ယူတဲ့စိတ်ရှိနာနဲ့ဒီကိစ္စတွေဆုတ်က
အစ္စလာမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဘက်အတွင်းရေးမှူးဦးဝနာရွှေပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုတဲကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်ရောက်လာတဲ့သူတွေကိုနေရပြန်မဖို့ရေးအကာအကွယ်ပေးတဲ့ဌာနအစီအစဉ်ဖြတ်သိမ်းမှုနဲ့စီးပွားရေးရဲရိုက်မှုအခြေအနေကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Key West ကို Hurricane Irma မကြာခင်ကပဲစတင်ဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်။မုန်တိုင်းအဆင့်လေးရှိတဲ့ Hurricane Irma ကတနာယီကို4တိုင်နှုန်းကီလိုမီတာ210နီးပါးနဲ့ဝင်ရောက်တိုက်ခတ်နေပြီးရာစုနှစ်တစ်ခုအတွင်းပြင်းထန်ဆုံး Hurricane မုန်တိုင်းတွေနဲ့မကြုံခဲရတဲ့ Florida ပြည်နယ်တွင်းကဒေသတချို့မှာတော့အပြည့်အစည်တွေရှိလာမယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းခံမှန်းချက်တွေမှာတော့ Florida အရှေ့ပိုင်း Miami မြို့မှာမုန်တိုင်းတန်ခတ်ရမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုတော့မုန်တိုင်းကပြီးနေအနောက်ဘက်ပိုင်းကိုလမ်းကြောင်းပြောင်းလာပြီးစိတ်ပီတက်စ်ဘက်ဘက်ကိုဥတီလာပါတယ်မုန်တိုင်းလမ်းကြောင်းပြောင်းပြီးအနောက်ဘက်ကိုဥတီလာတဲ့အချိန်မှာပဲအရင်ကမုန်တိုင်းအပြားလောက်ပဲခတ်မယ်လို့ခန့်မှန်းခဲ့ကြတဲ့တမ်ပါမြို့ကဒေသခံတွေအခုတော့ခိုလုံရွေးစခန်းတွေကိုပြောင်းရွှေ့လာနေကြပါတယ်တမ်ပါမြို့ဟာဆိုရင် Hurricane မုန်တိုင်းတန်ကိုတိုက်ရိုက်မခံစားခဲ့ရတာနှစ်ပေါင်း100နီးပါးရှိခဲ့ပါပြီဖလော်ရီဒါအုပ်ချုပ်ရေးမှူးကတော့ပြည်내ရေးပေါ်အခြေအနေကြီးညာထားတဲ့အကြောင်းနဲ့ဒေသခံတွေကိုဘေးလွတ်ရာဇုံတွေကိုပြောင်းရွှေ့ကြဖို့မနေ့စနေနေ့ကစော်ဩနေတာပါပြည်내ရင်းကရေးပေါ်ခလုံရေးစခန်း400လောက်မှလည်းလူပေါင်း9000ကျော်လောက်ရောက်ရှိနေကြပါပြီအိမ်ဆောင်စုပေါင်း9600ကျော်တို့မှလည်းလျှက်စင်ပြီးပြတ်တောက်သွားပါပြီမနေ့စနေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တို့ဟာရီကိန်းအာမာအရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မုန်တိုင်းလမ်းကြောင်းမှာရှိနေကြသူတွေညွှန်ကြားချက်တွေအတိုင်းလိုင်းနာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတကပြောဆိုထားပါတယ်ဖလော်ရီဒါပြည်နယ်လူဦးရေရဲ့၄ဘုံတစ်ဘုံကျော်ရှိတဲ့လူဦးရေ 5.6 တန်းကိုမုန်တိုင်းမလာခင်ဘေးလွတ်ရာရွှေ့ပြောင်းကြဖို့လည်းညွှန်ကြားထားပါတယ်ရှင
်အာမာဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမြောက်ပိုင်းမှာတော့စနေနေ့ကလူ1000လောက်ယာယီခိုလုံရေးစခန်းတွေမှာနေနေကြပြီးနေရာတော်များများကတော့ရေလွှမ်းမိုးနေစေဖြစ်ပါတယ်။အမဟာရီကိန်းမုန်တိုင်းဟာဟေတီနိုင်ငံကိုတောက်ချာနေကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဘလောက်ထိထိခိုက်ပျက်စီးဆုံးရှုံးနေဆိုတာပြောဖို့စောနေသေးပြီးတော့ဟေတီအာဏာပိုင်တွေဟာအခုခါမှာမုန်တိုင်းနဲ့အင့်ပြည်သူတွေကိုအကူအညီပေးဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့လူမှုကယ်ဆယ်ရေးနဲ့အကာအကွယ်ပေးရေးအဖွဲ့ညင်ကြားရေးမှူးဂျယ်ရီ ချန်ဒလာကပြောပါတယ်။သူတို့ဘက်အနေနဲ့ဘလောက်တီတိကိုက်ပျက်စီးဆုံးရှုံးနေဆိုတာကိုလေးလာကြည့်ရှုနေသလိုမုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေကိုအကူအညီပေးဖို့အတွက်အစွမ်းကိုကြိုးပမ်းနေတယ်လို့လည်းပြောပါရယ်အစောပိုင်းသတင်းအချက်အလက်တွေအရတော့အာမာဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်လူတယောက်ပျောက်ဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါရယ်မုန်တိုင်းကြောင့်နောက်ဆက်တွဲဝိုင်းရောကဖြစ်နိုင်ခြေတွေရှိနေတယ်လို့လည်းပြောပါရယ်ဟေတီနိုင်ငံရဲ့ကျန်းမာရေးအခြေအနေဟာအလုံးကိုစိုးရိမ်စရာအနေထားမှာရှိနေပြီးတော့2010ခုနှစ်ကငလင်လုတ်ခဲ့ပြီးတဲ့နောက်မှာလဲဝိုင်းရောဂါကြောင့်ဟေတီနိုင်ငံသား1000လောက်တည်ဆုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဟေတီအာနာပိုင်တွေကတော့ဟာရီကိန်းမုန်တိုင်းသတိပေးချက်ကိုပြန်လဲရုပ်သိမ်းလိုက်ပြီးဖြစ်ပြီးတော့သူတို့စိုးရိမ်သလိုကြီးကြီးမားမားတည်တည်ပျက်စီးဆုံးရှုံးတာတွေမဖြစ်ခဲ့တဲ့အပေါ်မှာဝမ်းမြောက်နေကြပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံထူထောင်တဲ့69နှစ်ပြည့်နှစ်ပတ်လည်နေ့ကိုမနေ့စနေနေ့ကအခမ်းအနားတွေပြောပွဲရှင်ပွဲတွေနဲ့ကျင်းပခဲ့ကြပါတယ်။နိုင်ငံတကာဘက်ကတော့နောက်ထပ်ဒုံးကျည်စမ်းသပ်လာမလားဆိုတဲ့အပေါ်မှာစောင့်ကြည့်ခဲ့ကြပါတယ်။ဒီမိုကရက်တစ်ကိုရီးယားပြည်သူနိုင်ငံအဖြစ် 1948 ခုနှစ်မှာထူထောင်ခဲ့တဲ့နှစ်ပတ်လည်နေ့မှာနောက်ထပ်ဒုံးကျည်စမ်းသပ်မှုလုပ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေနဲ့အတူတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ North Korea ဘက်က နောက်ထပ် ဒုံးကျည် ဆန့်သက်မှု တစ်ခု ထပ် လုပ်မဲ့ အရေး လက္ခဏာ တွေ ရှိ တယ် လို့ တောင် ကိုရီးယား ဘက်က ပြီး ခဲ့ တဲ့ သတင်းပတ် အစောပိုင်း က ပြော ဆို ခဲ့ တာ ပါ တောင် ကိုရီးယား ဝန် ကြီး ချုပ် က လည်း အခြေအနေ တွေ က တိတ် ကို စိုးရင် စရာ ကောင်း တယ် လို့ ပြော ဆို ခဲ့ ပါ တယ် ဒါပေမဲ့လည်း မနေ့ စနေ နေ့ ညနေ ပိုင်း အထိ တော့ မြောက် ကိုရီးယား ဘက်က ဒုံး ကျည် ဆန့်သက်မှု မ လုပ် ခဲ့ ပါ ဘူး တောင် ကိုရီးယား ယုံဟပ် သတင်း အေဂျင်စီ က တော့ အမည် မ ဖော် လို့ တဲ့ အစိုးရ အရာ ရှိ တဦး ရဲ့ ပြော ဆို ချက် ကို ကိုးကား ပြီး မြောက် ကိုရီးယား ဘက်က 9 ကြိမ် မြောက် နျူကလီယာ ဆန့်သက်မှု ကို အချိန်မရွေး လုပ်လာ နိုင် ပြီး လာမယ့် အောက်တိုဘာ လ မှာ မြောက် ကိုရီးယား အလုံသမား ပါတီ ထူထောင်ခြင်း နှစ် ပတ် လည် နေ့ နဲ့ တိုက် ဆိုင် ပြီး နျူကလီယာ ဆန့်သက်မှု လုပ်လာ နိုင် တယ် လို့ ဖော်ပြ ထား ပါတယ် ရှင်
မြောက်ကိုရီးယား စိုးရပိုင်ဝါရဖြန့်ချီရေးတွေကို ထုတ်လွှင့်နေတဲ့ ဥရီမီဇူကီရီ ရုပ်သံလိုင်းကို လူမှုဖွဲ့စည်းတွေ လိုက်နာရမဲ့ လမ်းညွှန်ချက်တွေကို ချိုးဖောက်တယ် ဆိုပြီးတော့ YouTube Internet စာမျက်နှာက ဖယ်ရှားလိုက်ပါတယ် YouTube ကနေ ချမှတ်ထားတဲ့ လူမှုဖွဲ့စည်းတွေ လိုက်နာရမဲ့ လမ်းညွှန်ချက်ကို ချိုးဖောက်တဲ့ ချိုးဖောက်လို့ မြောက်ကိုရီးယား အစိုးရရဲ့ အဲ့ဒီ ရုပ်သံလိုင်းကို ဖျက်သိမ်းလိုက်တယ်လို့ YouTube ကတော့ ပြောပါတယ် တောက်ကြနေကအ ဲ့ဒီ ရုပ်သံလိုင်း ဘာကြောင့် ဖယ်ရှားရသလဲ ဆိုပြီး မေးတဲ့ပုံမှာတော့ YouTube ဘက်ကချက်ချင်းတုံ့ပြန်ခဲ့ခြင်းမရှိခဲ့ဘူးလို့သတင်းတွေကဆိုပါတယ်။ဒါပေမဲ့ကြော်ညာတွေကနေအဲ့ဒီရုပ်သံလိုင်းရတဲ့ဝင်ငွေတွေကအမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့မှုကိုချိုးဖောက်တာဖြစ်နိုင်တဲ့အတွက်ဒီရုပ်သံလိုင်းဖယ်ရှားလိုက်တာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။ဒီရုပ်သံလိုင်းဟာမြောက်ကိုရီးယား အစိုးရရဲ့ရုပ်သံဖိုင်တွေကိုမကြာခဏဆိုသလိုထုတ်လွှင့်ပြသလေရှိပြ လည်းပြသလေးရှိတာဖြစ်ပါတယ်။မေလ်ဘော်ရီနိုင်ငံကလေးလာရေးဌာနကလက်နက်ထိန်းချုပ်ရေးကျွမ်းကျင်သူဂျက်ဖရီလူးစ်ကတော့သူ့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်တွေကိုပို့ပြီးတော့တရှိနားလည်နိုင်ဖို့အတွက်ဒီရုပ်သံလိုင်းကိုအသုံးပြုလေရှိတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ79 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်နယ်ဘူတီတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်30နီးပါးကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ Arakan Rohingya Salvation Army အာဆာကတိုက်ခိုက်မှုတွေကိုတလကြရက်ဆိုင်ဖို့တဖက်သက်ကြီးညာချက်ထုတ်ပါတယ်မြန်မာဆိုရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆက်ဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ချိုင်းမှုဥစော်ချေကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ် Arakan Rohingya Salvation Army ကိုမြန်မာဆိုရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာပါဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကိုအာဆာအဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေတေဆုံခဲ့ရပါတယ်။အာဆာအဖွဲ့ကတော့သူတို့အစိုးရအပြစ်ခတ်ရဲစဲရေးကာလအတွင်းအကူအညီပေးရအဖွဲ့တွေအနေနဲ့အကြီးဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားပဲအကူအညီပေးဖို့မနေ့စနေနေ့ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေတာတွေကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနောက်အကူအညီလိုအပ်နေသူတွေအလုံးထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေရောက်ရှိဖို့အတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကပြီးခဲ့တဲ့တောက်ကြနေ့ကကြေညာခဲ့ပြီးတဲ့နောက်တနေ့စနေနေ့မှာပဲအာဆာအဖွဲ့ဘက်ကအပြစ်ခတ်ရချောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူရိုဟင်ဂျာ3သိန်းနီးပါးရှိနေပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါတယ် UNHCR ပြောခွင့်ရ BBN ထံကအခုလိုပြောပါတယ်
The agencies that are out there are providing as much as they can, such as high energy biscuits, hot meals. But we certainly need more resources. Based on what we already have on the ground.
ဖွဲ့စည်းရေးဘက်ကလည်းသူတို့ဘက်ကတက်နိုင်တဲ့လောက်အစာခံတဲ့ဘီစကွတ်မုန့်နေအစာအသောက်တွေဝင်ငှနေပါတယ်။ဒါပေမဲ့အများကြီးထပ်လို့နေပါတယ်။တကယ်လက်တွေ့အခြေအနေအရမလုံလောက်ပါဘူး။ထပ်ပြီးတော့ရဖို့လှုံ့ဆော်သွားဖို့ရှိပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်သွားပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ BBN တန်ပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့တုံ့နှုံပြောဆိုကြပေမဲ့လည်းမြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဟာမြန်မာနိုင်ငံကတိုင်းရင်းသားမဟုတ်ဘူးလို့အစဉ်တစက်ယက်တီထားတာဖြစ်ပါတယ်ရှင်။
စီးရီးယားဒုက္ခသည်305ယောက်ကိုတည်ဆောင်လာတဲ့ဆက်လီနဲ့ဆင်းတဲ့ကဒဇင်းကိုမောင်းလာသူလို့ဆွဲခန့်ထားတဲ့ အသက်36နှစ်ရွယ်အမျိုးသားတဦးကိုဖမ်းဆီးလိုက်တယ်လို့ Cyprus ရဲတပ်ဖွဲ့ကပြောလိုက်ပါတယ်အမျိုးသား202ယောက်အမျိုးသမီး30နဲ့ကလေး83ယောက်တို့ဟာစနေနေ့ညသကောင်ပတ်ဝန်းကျင်လောက်မှာ Cyprus နိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းဒေသကိုရောက်ရှိလာတာဖြစ်ပြီးတော့ဒါဟာတရက်ထဲမှာရွှေပြောင်းအခြေချသူတွေအများဆုံးရောက်လာခဲ့တာဖြစ်တယ်လို့ Cyprus ရဲတပ်ဖွဲ့ကရဲတပ်ဖွဲ့ရဲ့ပြောခွင့်အရ Michaelis ကပြောပါတယ်အဲ့ဒီလူတွေဟာတူရကီနိုင်ငံမှာစင်မျိုးကနေစနေနေ့မှာထွက်လာကြတာဖြစ်တယ်လို့သူကပြောပါတယ်ဒီလေပေါ်မှာပါတဲ့သူတွေဟာတယောက်ကိုဒေါ်လာ2000ပေးပြီးတော့လာခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ် Cyprus မှာစွေမျိုးတွေရှိတဲ့သူတွေကတော့အဲ့ဒီမှာဆက်နေကျင်သွားတယ်လို့ပြောပြီးတချို့ကလည်း Germany ဒါမှမဟုတ် Scandinavian နိုင်ငံတွေကိုသွားကျင်ကြတယ်လို့ပြောပါတယ်အမျိုးသမီးတူနဲ့မွေးကစားကလေးငယ်တူကိုဆေးရုံမှာထားတာကလွယ်ရင်ကျန်တဲ့သူတွေအားလုံးကိုယာယီခိုလိုရေးစခန်းတွေမှာခေါ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ပိုယဟမင်းကြီး Francis ကသူ့ရဲ့ကိုလံဘီယာနိုင်ငံခီးစဉ်အတွင်းစနေနေ့တော့ကမဲဒရင်မြို့ကိုရောက်ရှိသွားပြီးလူလူနဲ့တွေ့ဆုံပွဲမှာတော့မျှော်လင့်ထားတဲ့အတိုင်းအပရိသတ်တသန်းလောက်တက်ရောက်ခဲ့ပါတယ်။စနေနေ့မနက်ပိုင်းကမဲဒရင်မြို့မှာမိုးကြီးနေတာကြောင့်ခီးစဉ်အနေနဲ့နှောင့်နှေးခဲ့ရပြီးငကိုအစီအစဉ်တွေကိုအပြောင်းလဲလုပ်ခဲ့ပါတယ်။အစောပိုင်းတော့ကလေးစိတ်ကနေရဟတ်ရင်နဲ့လူလူတွေ့ဆုံပွဲရှိတာကိုသွားဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်အစားကားနဲ့သွားရတာကြောင့်လူလူနဲ့တွေ့ဆုံဖို့အနေနဲ့နှောက်ကြခဲ့ပါတယ်။ရာသီဥတုကြောင့်ပိုယဟမင်းနဲ့ပေါ်ယဟမင်းနဲ့တွေ့ဆုံပွဲလာသူတွေကိုအတားအဆီးမဖြစ်ခဲ့ပေမဲ့ချိတ်ချိတ်တိုးနေတဲ့လူတွေကပေါ်ယဟမင်းကြီးကိုလက်ဝဲရံပြီးတောင်းတောင်းဖြဖြကြိုဆိုခဲ့ကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်အတွင်းကျန်းဖက်လုပ်ရတွေကိုကျူးလွန်ခဲ့တဲ့ ARS ၏အစွန်းရောက်ကျန်းဖက်အဖွဲ့အစည်းကိုအပြင်းထန်ဆန့်ကျင်ရှုံချပါကြောင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့ပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကသဘောထားထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းဘာသာရေးလူမျိုးရေးပြဿနာဖြစ်အောင်လှုပ်ဆော်နေတာတွေကိုအစိုးရအနေနဲ့စက်မှတ်ကာကွယ်တားဆီးပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အကြမ်းဖက်ဝါဒကိုမြည်သည့်အချိန်ကမှလက်ခံခဲ့ခြင်းမရှိဘဲလုံးဝဆန့်ကျင်ပါကြောင်းနဲ့ဒီလိုအကြမ်းဖက်လုပ်ရက်ကိုကျူးလွန်ခဲ့တဲ့ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းကိုအပြင်းထန်ရှုံချပါကြောင်းရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေနဲ့ဆက်လျင်းပြီးတော့မြန်မာနိုင်ငံတွင်းကအစ္စလမ်ဘာသာရေးအသင်းအဖွဲ့၅ခုပါဝင်တဲ့သဘောထားကိုစက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်တေဆုံးရသူတွေအတွက်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အစည်းတွေနဲ့အစ္စလမ်ဘာသာဝင်များအနေနဲ့ကြံရည်သူမိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းသဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒါအပြင်အကြမ်းဖက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့အပြစ်မဲ့ပြည်သူတွေအတွက်လည်းစိတ်မကောင်းဖြစ်ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာအစ္စလမ်ဘာသာဝင်တွေဘက်ကရခိုင်အရေးသဘောထားထုတ်ပြန်ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဖက်အတွင်းမှုဦးဝနရွှေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ကျွန်တော်တို့အဖွဲ့ချုပ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အနေနဲ့အကြမ်းဖက်မှုကိုဘယ်မှမှလက်မခံခဲ့ဘူး။အားလည်းမပေးဘူး။ဒါပေမဲ့အကြမ်းဖက်မှုကိုဆောင်ရွက်တဲ့အခါမှာကြာအပြစ်မဲ့တဲ့သူတွေကိုမှားရင်ဆောင်ရွက်မိမှာလေ။ဆိုရင်သိရှိပါလေ။နောက်တစ်ခုကဒီအကြမ်းဖက်မှုကြောင့်ကျိုးရလက်ကအဲ့ဒီကမှရှိတဲ့လူမျိုးပါတာပေါင်းစုံဟာအိုးမဲ့အိမ်မဲ့ဖြစ်ကြတဲ့အချို့အသက်ဆုံးရှုံးကြတဲ့ဒီအတွက်ကျွန်တော်တို့စိတ်မကောင်းဖြစ်တယ်။ဒါအပြင်ကိုဒီကြက်ကအခြားဒေသတွေမှာပါစက်နှံဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကွယ်တူတဲ့စိတ်ကြည့်နာနဲ့ဒီပြည်နယ်တွေတုတ်တာပါပဲ
မြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေတယ်လို့နိုင်ငံတော်ဘက်ကသတင်းထုတ်ပြန်သတိပေးထားတဲ့အပေါ်အစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီလိုအခြေအနေမှာလူမျိုးရေးဘာသာရေးပြဿနာဖြစ်အောင်အင်တာနက်လူမှုကွန်ရက်စာမျက်နှာတွေကနေလှုံ့ဆော်ရေးသားနေတာတွေကိုလည်းအစိုးရအနေနဲ့စက်မှတ်ကာကွယ်တားဆီးပေးဖို့ဥက္ကဋ္ဌရွှေကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေမြတ်ပတ်တယ်လို့2012တည်းကဒီလိုပဲပေါ်လာလာအမှန်တဝက်အမှားတဝက်သတင်းလုတ်ကြံဒီလိုဟာမျိုးဟာအများအပြင်အများပြည်သူကိုထိတ်တလန့်ဖြစ်စေတာဖြစ်ပါတယ်ဒီအများပြည်သူကိုထိတ်တလန့်ဖြစ်ပြီးတော့ဒီမလိုလားတဲ့ကိစ္စကဒီဖြစ်ပေါ်မလာအောင်တားဆီးပေးဖို့ဟာဒါအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်အစိုးရကဒီသတင်းတွေနဲ့ပတ်သက်လို့အမှန်ကန်မှုမရှိတဲ့ချိန်မှာအမှန်ကန်မှုရှိကြအောင်လည်းဆက်လက်ထောက်ပြန်ပေးဖို့လိုပါတယ်နောက်တစ်ခုကတော့ကျွန်တော်ဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြပြစီမဲ့အရေးသားအော်ပြောပြမှုဆောင်ရွက်တာတွေကိုဒါလေးကိုအထူးအစိုးရအနေနဲ့တာစီပေးဖို့လိုအပ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှု ကျော်ချစ်အောင်ဆောင်ရွက်နေတဲ့အင်အားစုတွေကလည်းကျွန်တော်တို့အတွေ့အကြုံရတာပါတယ်ဒါရီအတိုင်းဒီမတီးမတီးဖြစ်မှုကိုပဲဦးတည်သွားမှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီလူတယောက်တို့မဟုတ်ရင်လူတစ်စုဦးရင်းနဲ့ဆန့်ကျင်ဆောင်ရွက်ရင်အဲ့ဒီပုံကိုအဲ့ဒီလူစုဦးရင်းနဲ့ဆန့်ကျင်တဲ့လူပဲယူစားဖို့အဲ့ဒီလူမျိုးအဲ့ဒီပါတာဦးရင်းကျူးလွန်တာမဟုတ်ဘူးဆိုတော့လေသိရှိသေ
င်းဖြန့်ချိမှုတွေမှာအစ္စလမ်ဘာသာဝင်တွေဘက်ကပြန်ပြီးတော့မှဖြန့်ဝေတာနောက်ဆက်လက်မှန်မှာတုံ့ပြန်တာမျိုးတွေမလုပ်ကြဘူးနဲ့တကယ်လို့များမိမိတို့ရဲ့ပတ်ဝန်းကျင်မှာအဖြတ်အမောက်လုပ်ရက်တွေမတင်ကားပွဲရာတွေတွေ့လာတဲ့ဆိုရင်လေနီးစပ်ရာတာဝန်ရှိတဲ့သူကိုချက်ချင်းအချိန်မီအကြောင်းကြားဖို့ကိုလည်းအစ္စလမ်ဘာသာဝင်တွေကိုပန်ကြားထားပါတယ
်ကျွန်တော်အနေနဲ့မြစ်တာရဲ့ခံလို့တဲ့အချက်ကတော့ကမ္ဘာဘာသာအတီးပီးကမုံမြတ်ပါတယ်ဒါကြောင့်လည်းသက်ဝင်ယုံကြည်သူဘာသာဝင်များကနှိမ့်ကကယုံကြည်ကိုးကွယ်နေကြတာဖြစ်ပါတယ်ဘာသာတစ်ခုနဲ့တစ်ခုအကြောင်းကိုသိတဲ့ကြာခါခဏနာမလေးလာပဲနဲ့ကိုယ်အမြင်ကျူတောင်းတဲ့ယန္တဝေဘာနာမျိုးအရိယာနေတဆင့်တဲ့ပြီးတော့ဆွဆွဲပုတ်ခတ်မှုမျိုးယူဟာဒီဆွဆွဲပုတ်ခတ်တဲ့သူအတွက်လည်းအကျိုးမရှိသေးဘူးလို့ဒီအမုန်းစကားကိုကြားတဲ့သူများအတွက်လည်းအကျိုးငဲ့သေးတာဖြစ်ပါတယ်ဒါဟိုကျွန်တော်တို့အားလုံးထိမ့်သိမ့်ဆင်ရင်ဘူးလူအပ်ပါတယ်
ဒါအပြင်အကြမ်းဖက်နှိမ်နင်းမှုတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်နစ်နာမှုမရှိအောင်အထူးဂရုပြုဆောင်ရွက်ပေးဖို့မြစ်တာရက်ခံထားပြီးအကြမ်းဖက်လုပ်ရက်တွေကိုကာကွယ်တားဆီးနိုင်ရင်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အစိုးရအရက်ဖက်လူမှုအဖွဲ့ကြီးတွေဘာသာပေါင်းစုံကနိုင်ငံသူနိုင်ငံသားတွေနဲ့တသားတည်းဖြစ်ကြောင်းကိုလည်းသဘောထားထုတ်ပြန်ကြေညာထားပါတယ်ဒီသဘောထားထုတ်ပြန်ချက်ထဲမှာတော့ဥလမာအစ္စလမ်သာသနာပညာရှင်များအဖွဲ့ချုပ်အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်မြန်မာနိုင်ငံလုံးဆိုင်ရာမော်လဝီအဖွဲ့ချုပ်ဗဟိုမြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ဌာနချုပ်မြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်စတဲ့မြန်မာနိုင်ငံဆိုင်ရာအစ္စလမ်ဘာသာရေးအသင်းအဖွဲ့စည်းတွေပူးပေါင်းပြီးတော့သဘောထားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။အင်အားပြင်းထန်ပြီးဒုတဲ့ကြီးမားကျယ်ပြန့်တဲ့အာမာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုတောင်ဖက်စွန်းဖလော်ရီဒါပြည်နယ်ကိုစတင်ဝင်ရောက်နေပါပြီ။မုန်တိုင်းဘို့ဖြတ်တမ်းတဲ့နေရာနဲ့ဖလော်ရီဒါကမ်းခြေနေဒေသခံတွေကိုတော့မုန်တိုင်းဝင်ရင်ကလေးကပြောင်းရွှေ့နေရာချထားမှုတွေလှုပ်ထားပါတယ်ဖလော်ရီဒါပြည်နယ်အနှံ့အပြားမှာမြန်မာလူမျိုးတွေရှိနေတာမို့မြန်မာလူမျိုးအတိုင်းဝိုင်းကြားအချင်းချင်းဆက်သွယ်ပြီးအပြန်အလှန်အကူအညီပေးမှုတွေလည်းရှိပါတယ်ဖလော်ရီဒါပြည်နယ်ဒါဗီမြို့မှာနေထိုင်တဲ့ကိုကျော်မိုးသူကိုမုန်တိုင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုသားညို့ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုကျော်မိုးဦးတို့အခုဒေဗီမြို့ကိုစပြီးတော့မုန်တိုင်းရဲ့အခြေအနေပေါ့မုန်တိုင်းကဖလော်ရီဒါစဝင်နေပြီဆိုတော့အခြေအနေဘယ်လိုရှိနေပြီလဲဗျ။
တော့လေရတော့အခုညတည်းကညလုံးလေရောတိုက်နေအောင်အရန်တော့မကြမ်းဘူးပေါ့နော်။ဟို80 80လောက်လောက်ပဲ။ဟုတ်ကဲ့မင်းညတည်းကမိကြသွားတာ
။အခုကိုကျော်မိုးသူတို့ပဲလားမပြောင်းမနေတာ။ကျန်တဲ့မပြောင်းတဲ့လူတွေရောရှိလားအဲ့မြို့မှာ
။ကျွန်တော်တို့ကကမ်းခြေနဲ့ဝေးတာဆိုတော့ဟိုပြောင်းဖို့ပြောင်းရမယ့်အဲ့မှာမပါဘူးပေါ့နော
်။
ပြောင်းရမယ့်သူကဟို business ဟိုနေရနေရာကြီးပေါ့သူတို့ zone ABC သတ်မှတ်ထားတယ်
အဲ့တော့တက်ဆ
ိုင်ဟိုတော့မပြောင်းမနေရပြောင်းရပါတယ
်ကိုကျော်မိုးသူတို့ကဘာတွေပြင်ဆင်ထားလဲ
ကျွန်တော်တို့ကတော့ကိုယ်တိုင်ရေဝယ်စုထားတယ်အစားအသောက်တွေကြိုပြီးဝယ်ထားတယ်နောက်မိစက်တွေအစင်းတင်းပြင်ထားတယ်မိဟိုမိထုံးမှုအတွက်တက်စီရေကြိုပြီးဝယ်ထားရတယ
်
နောက်အိမ်ပတင်းပေါက်တွေအကုန်လုံးဟိုအလူမီနီယံရှာတာနဲ့ကာထားတယ်
မုံတိုင်းအခြေအနေနဲ့ပတ်သက်လို့တိတိကျကျခိုင်မာမာသတင်းချက်လက်တွေရောကိုကျော်မိုးသူတို့ရပါလားသိရပါလား
အာဒီမပြတ်ခင်ကတော့ဒီစီကြည့်နေရတော့ဟိုဘယ်လမ်းကြောင်းဘယ်သွားမယ်ဘယ်ချိန်ဝင်မယ်ဆိုတော့သိပါတယ်အချိန်ဘယ်ချိန်နဲ့မြဟိုဘယ်ဟိုရောက်မယ်ဆိုတော့ပညာပေးနေပါတယ်အခုမိကျက်သွားတော့ဒီမကြည့်ရတော့မသိဘူးပေါ့နော
်ဒါပေ
မဲ့ရေဒီယိုတော့ဖွင့်လာတယ်ဘက်ထရီကုန်သွားမှဆိုလို့လည်းဖြည်းဖြည်းချင်းနားထောင်နေရတာပေါ့နော်အချိန်လုံးတော့နားမထောင်နိုင်တော့ဘူး
အဲ့တော့စိုးရိမ်စိတ်တွေရောရှိကြတာကိုကြောင့်မသူတို့မစိုးရိမ်ဘူးလားအခုနေထား
စိုးရိမ်တာပေါ့ခင်ဗျာအချိန်လဲဝင်မာတော့ခံစားရဘူးတော့2005ကလား6ကလားမသိဘူးဝင်မာဟာရီကိန်းဝင်မှုရဲ့အိမ်မိုးတွေပျက်စီးသွားတယ်အဲ့တော့ကားကိုယ်တော်ငကားတွေပျက်စီးသွားတယ်နောက်ပူစကရင်တွေပြိုသွားတယ
်ဟုတ်ကဲ့အခုအနေထားကဘယ်လောက်ထိထိခိုက်ပျက်စီးရရှိနိုင်မလဲမှန်ထားတယ်မှန်ထားတာရှိပါလ
ားအာကျွန်တော်တို့ဒီကတော့ဟာရီကိန်းအိုင်ယာဒါရိုက်ခင်မဟုတ်ဘူးဆိုတော့အဲ့လောက်ဝင်မာတော့အလောက်ပျက်စီးမရှိဘူးလို့ထင်တာပဲ
ဟုတ်ကဲ့
ဒါပေမဲ့ပြောလို့ဘာမှရာသူတုဆိုတော့ပြောလို့မရအောင်လေနော
်ဟုတ်ကဲ့အခုတခြားဒီပဝင်းကျင်မှာပေါ့နော်ဒီရဲအာဏာဝင်တွေဖြစ်စီတခြားဒီဒေသအာဏာဝင်တွေဖြစ်စီသူတို့ရဲ့ဆောင်းချက်တွေရောမြင်ရလားသူတို့ဘာတွေလုပ်ပေးနေလဲဘာတွေလုပ်နေကြလဲ
လုံးလုံးတယ်တော့ဒီကျွန်တော်တို့ဘရော့ဝတ်ကောင်တွေမှာတော့သူတို့ဒီ ရွှေ့ရမယ့်လူတွေမရွှေ့နိုင်ရင်တို့လိုက်ပြီးတော့ကားနဲ့လိုက်ခေါ်ပြီးတော့ဆယ်တာတွေကိုတွေ့ပေးတယ်ဆယ်တာတွေပို့ပြီးအနောက်အပြင်မှာလမ်းပေါ်မှာထွက်နေတဲ့လူတွေမထွက်ဖို့လိုက်တားတယ်နောက်၄နာရီမနေ့ကညနေ၄နာရီတည်းကကာဖျူးထောက်ထားတယ်ဝါဝါကောင်းကြီးက
ဟုတ်ကဲ့
ပြင်မထွက်ဖို့
ကိုကျော်မိုးသူတို့ရောနေရာတော့အကျုံးဝင်လာအဲ့အပြင်မထွက်အမင်းက
ဟုတ်ကဲ့ဘရဝါကောင်းကြီးတကူလုံးတော့ကျွန်တော်တို့လည်းအကျုံးဝင်ပါတယ်
အဲ့တော့အပြင်လည်းမထွက်ရဘူးအလုပ်တွေလည်းမသွားဘူးဆိုတော့စားဖို့တောက်ဖို့နေဖို့ထိုင်ဖို့ကြတော့ဘလူးစီဇန်ထားလဲ
ဟုတ်ကဲ့ကျွန်တော်တို့မီးမပြက်ခင်ကမုန်တိုင်းတိုင်းမီးပြက်မှာတည်ကြတယ်သူကသိနေတော့သမင်းနေလဲကြိုချက်ထားပါတယ်ခင်းနေလဲကြိုချက်ထားပါတယ်အလုပ်နေလဲအကုန်ပိတ်ထားပါရှိမြဆိုင်အကုန်လုံးအကုန်ပိတ်ထားပါတယ်အလုံးမှမရှိပါဘူးဟု
တ်ကဲ့ဘယ်လောက်ထိမုန်တိုင်းကဘယ်လောက်ထိဖြတ်သွားမလဲဘယ်လောက်ထိကြာမလဲလို့ခံမှန်းထားကြလဲ
24နာရီတော့ကြော်မယ်မုန်တိုင်းကတနားရီမှ9မိုင်6မိုင်လုံးရွေးနေတာဆိုတော့လေကျွန်တော်တို့တင်းင်းလေဒီနေ့တင်းလုံးလဲပိတ်ဖို့ဟိုမထွက်ဖို့ပြောထားပါတယ
်ကိုကျော်မှုသူတို့ဘက်ပါကောမြန်မာအတိုင်းဝိုင်းနေရှိကြလားသူတို့ကတော့စုစည်းပြီးတော့တခုလောက်တာမျိုးတွေရောရှိကြလားပြင်စားပြင်နာဆက်
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်မြန်မာအတိုင်းဝိုင်းနေများပါတယ်အကုန်လုံးကိုယ့်အိမ်ကိုကာပြီးတော့နေကြပါတယ်တချို့ဒီလူပြေးရမဲ့လူတွေဆိုရင်လည်းတချို့တခြားလွတ်တဲ့အိမ်မပြေးရမဲ့နေရာမျိုးမှာသွားပြီးတော့ပေါင်းနေကြပါတယ်ကျနစင်လာတော့ကိုအင်ကိုကာကွယ်ကြတာပါပဲအကုန်လုံးကိုလိုတဲ့လူလိုက်ကြည့်ပေါ့
ဒါပီမြို့မှာနေထိုင်တဲ့ကိုကျော်မိုးသူကိုအာမမုံတိုင်းဝင်ရောက်တဲ့ဒီနောက်ဆုံးအခြေအနေကိုကိုသားညိုဆက်သွယ်မြင်းမြန်းတင်ပြခဲ့တာပါအခုတော့ဒီဒါကအစီအစဉ်ဖြတ်သိမ်းမှုနဲ့စီးပွားရေကြီးရိုက်မှုအခြေအနေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုတဲကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်လာရောက်နေထိုင်သူတွေကိုနေရပြန်မပို့ရေးအကာအကွယ်ပေးထားတဲ့ဒါကဆိုတဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့အကြောင်းဒီသတင်းပတ်ထမ်းမှာပဲအင်ဖြူတော်ကဆုံးဖြတ်ခဲ့တာကြောင်းဒီအစီအစဉ်မှာအကျိုးခံစားခွင့်ရှိတဲ့ကလေးဘဝကလေးကအမေရိကန်ပြည်ထောင်စုတဲကိုရောက်လာကြတဲ့လူပေါင်း၈သိန်းနီးပါးအတွက်အလွန်ကြီးမားတဲ့ကြေရိုက်မှုတွေဖြစ်စေပါတယ်။လာမယ့်နှစ်အတွင်းမှာအလုပ်လုပ်ခွင့်ပြုတဲ့ဒီစာရွက်စာတမ်းတွေကိုပြန်ပြီးသက်တမ်းတိုးလို့မရတော့ဘူး။ပြန်ပို့ခံရမယ့်အရေးအတွက်ကာကွယ်ပေးထားခြင်းမရှိတော့ဘူးဆိုရင်အလုပ်လုပ်ခွင့်ရရှိထားသူ9သိန်းကျော်အလုပ်လက်မဲ့ဖြစ်သွားမှာဖြစ်ပါတယ်။အရေးအချင်းပြေဝတဲ့သူတွေကိုအလုပ်ထုတ်ပြဖို့အတွက်ဆုံးဖြတ်ရတဲ့အလုပ်ရှင်တွေအဖို့လဲစိတ်ထိခိုက်ရတဲ့အပြင်ဝင်ငွေဒေါ်လာတန်းထောင်ပေါင်းများစွာဆုံးရှုံးရမှာဖြစ်တဲ့အတွက်အားလုံးကိုခြုံငုံကြည့်လိုက်ရင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကြီးထွားနှုန်းကိုလည်းစိုးရိမ်စေမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော်ရာမန်ထဲလာသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်ရှင်ဒါကအစည်းအဝေးမှာအကျိုးခံစားခွင့်ရှိတဲ့သူတွေအတွက်အရောဒါကိုပြစ်ပယ်ပြီးကိုယ့်ရဲ့တခုထဲသောနေအိမ်လိုသတ်မှတ်ထားတဲ့တိုင်းကြီးတွေကနေအတင်းအကျထွက်ခွာသွားမယ့်အရေးဟာတံမိုးနဲ့ပိုင်းဖြတ်တိုင်းတာဖို့ဆိုတာသိပြီးမလွယ်ကူလာပေမဲ့စီးပွားရေးလုပ်ငန်းအတွက်အလုပ်ထုတ်ပြရတယ်ဆိုတာကတော့ငွေရေးကြေးရေးအရာရေးရိုက်မှုတွေရှိတယ်ဆိုတာကသိတာထင်ရှားပါတယ်နယူးယောက်မြို့စီးပွားရေးလုပ်ငန်းခေါင်းဆောင်မှုအပိုင်းကိုကိုစားပြုတဲ့ Partnership for New York City အဖွဲ့က Catherine Wall ကတော့ဒါခအလုပ်သမားတွေကနေဒေသန္တရစီးပွားရေးမှာတစ်နှစ်ကိုဒေါ်လာသန်းထောင်ပေါင်းများစွာရရှိစေတယ်လို့ပြောပါတယ
်။ Losing that is a direct cost.But it's also a
social media ဒိုက်ရိုက်ထိခိုက်နေတာမျိုးတစ်ခုဖြစ်ပါရင်ဒါမဲ့ဒါဟာအမေရိကန်အနေနဲ့တခြားနိုင်ငံကနေပြီးတော့အခြေချဝင်ရောက်လာတဲ့သူတွေရဲ့စွမ်းအားနဲ့အလုပ်ကြိုးစားမှုကိုယ်ပိုင်အစွမ်းဆရှိသူတွေကိုလက်ခံယုံကြည်တဲ့နိုင်ငံမဟုတ်တော့ဘူးဆိုတာကိုတနည်းအားဖြင့်ဒီကမ္ဘာလုံးကိုအချက်ပြလိုက်တာဖြစ်ပါရင်ဒါကြောင့်လို့ဒီသတင်းကလူသစ်စုဆောင်မှုကြိုးစားအထောက်နေတဲ့ကျမတို့ရဲ့အရေးပါတဲ့ကုမ္ပဏီတွေပေါ်မှာထက်ဆင့်တက်ရောက်မှုရှိစေတာပါဘာလို့လဲဆိုရင်သူတို့တွေဟာကိုယ်ပိုင်အစွမ်းအစရှိတဲ့သူတွေကမ္ဘာတဝန်းကဘာသာစကားမျိုးစုံကြမ်းကြမ်းကြီးကြီးပြောနိုင်တဲ့သူတွေကိုလိုအပ်နေလို့ဖြစ်ပါတယ်ရှင်
။ Washington အခြေစိုက် Gato Institute အဖွဲ့ရဲ့တွက်ချက်မှုအရတော့ဒါကအစီအစဉ်ကိုအဆုံးသတ်လိုက်ခြင်းအပြင်အလုပ်ရှင်တွေအနေနဲ့အလုပ်သမားအသစ်တွေအစားထိုးခန့်အားဖို့ဒေါ်လာ 6.3 မီလီယံကုန်ကျမှုရှိမှာဖြစ်ပါတယ်။ဒါဟာအလုပ်သမားအသစ်9သိန်းမတောင်းကိုစုဆောင်ခန့်အပ်ပြီးတင်နှံပေးဖို့အထူးသဖြင့်ကျွမ်းကျင်မှုရှိတဲ့အဆင့်မြင့်ရာထူးနေရာတွေအတွေ့ကုန်ကြစိတ်တွေဖြစ်ပါတယ်။ဒါကအစီအစဉ်မှာအကျိုးခံစားခွင့်ရှိတဲ့သူပေါင်း36ရာခိုင်နှုန်းဟာအသက်25နှစ်နဲ့အထက်ရှိပြီးဘွဲ့ရပြည်သားနဲ့ဘွဲ့လွန်ပညာရထားကြတဲ့သူတွေဖြစ်ပါတယ်။ Gato Institute လူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာသုံးသပ်သူ David Bayer ကအခုလိုပြောပါတယ်။
Many of them are highly educated and working in positions such as healthcare and education.
သူအများစုဟာစင်မြင့်ပညာရေးကိုပြီးထားကြပြီးတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာရာထူးယူထားကြသူတွေဖြစ်ပါတယ်။ဒီကဏ္ဍတွေမှာလာကကောင်းကောင်းပေးထားတော့ထုတ်လုပ်မှုအားလည်းပိုပြီးကောင်းပါတယ်။ဒါကအစီအစဉ်ကိုဖြတ်သိမ်းခြင်းရဲ့အကျိုးရလဒ်အဖြစ်ကြီးမားတဲ့တက်ရောက်မှုနဲ့ကြုံတွေ့ရမှာကအလုပ်သမားစားထိုးခန့်အပ်ရမယ့်ဒီကဏ္ဍတွေပဲဖြစ်ပါတယ်။
ဒါကအစီအစဉ်ဖြတ်သိမ်းလိုက်ခြင်းအပြင်သူတို့နဲ့ရွေးတူအမေရိကန်မှာအလုပ်လက်မဲ့ဖြစ်နေကြသူတွေအဖို့တစ်ဖက်တစ်လမ်းကနေအကျိုးရှိနိုင်တယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟန်ကဗီစင်တာကပြောပါတယ
် There are over 4 million unemployed Americans in the same age group as those
ဒါကအကျိုးခံစားခွင့်ရထားသူတွေနဲ့ရွေးတူအလုပ်လက်မဲ့ဖြစ်နေတဲ့အမေရိကန်၄သန်းကျော်ရှိပါတယ်သူတို့တွေဟာအလုံးလက်မဲ့ဖြစ်နေကြတဲ့အာဖဂန်နယ်ဘွားအမေရိကန်နိုင်ငံသား6သိန်း 5,000 နဲ့စပိန်ဘာသာစကားပြောတောင်အမေရိကတိုက်သား8သိန်း 8,000 တို့ဖြစ်ကြပါတယ်သူတို့တွေဟာဒါကအကျိုးခံစားခွင့်ရထားသူတွေနဲ့ရွေးလူတွေပါဒီလိုအလုံးလက်မဲ့ဖြစ်နေကြတဲ့အုပ်စုကြီးကအဲ့ဒီအလုပ်တွေမှာဝင်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ
်ဒါပေမဲ့လည်းဆန်ဒါစ်ရဲ့အခုအကြောင်းပြချက်ဟာယုတ်တိမရှိဘူးလို့စီးပွားရေးပညာရှင်တွေနဲ့လူဝင်မှုကြီးကြရေးဆိုင်ရာသုံးသပ်သူတွေကရှုမြင်ပါတယ်ဒါကအလုတ်သမားတွေနေရာမှာအလုတ်လက်မဲ့ဖြစ်နေတဲ့အမေရိကန်နိုင်ငံသားတွေကိုအစားထိုးတာဟာပြည်စုံကောင်းမှုနဲ့အရာတစ်ခုမဟုတ်တလို့နောက်ထပ်အလုတ်သမားတူနေရာရဖို့အတွက်ကြံတူကိုအလုတ်ကနေဖယ်ရှားလိုက်တာဟာထုတ်လုပ်မှုအားကိုတိုးမြင့်နိုင်မှာမဟုတ်ဘူးလို့ဒေးဗစ်ဘာယာကပြောပါတယ်။သမယိုးကျဝါရီကီတူအင်စတီကျူရဲ့လေ့လာတွေ့ရှိချက်အရလာမယ့်ဆယ်စုနှစ်တစ်ခုအတွင်းဒေါ်လာဘီလျံ180ဆုံးရှုံးမှုရှိမှာဖြစ်ပြီးသဘောထားပြောပြောင်းတဲ့ American Progress သုတေသနဌာနရဲ့ခန့်မှန်းချက်အရကတော့ဒါကအစီအစဉ်ရဲ့တက်ရောက်မှုဟာဒေါ်လာဘီလျံ460ရှိမှဖြစ်တယ်လို့ပြောပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line meter 242532နဲ့50တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင
်အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ကီးဝက်စ်ကိုဟာရီကိန်းအာမာစတင်ဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်မုန်တိုင်းအဆင့်၄ရှိတဲ့ဟာရီကိန်းအာမာကတနာရီကို၄တိုင်နှုန်းကီလိုမီတာ130နီးပါးနဲ့ဝင်ရောက်တိုက်ခတ်နေပြီးရာစုနှစ်တစ်ခုအတွင်းပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းနေနဲ့မကြုံခဲ့ရတဲ့Florida ပြည်နယ်တွင်းကဒေသတချို့မှာတော့အပျက်စီးတွေရှိလာမယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းခန့်မှန်းချက်တွေမှာတော့ Florida အရှေ့ပိုင်း Miami မြို့မှာမုန်တိုင်းတန်ခတ်ရမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုတော့မုန်တိုင်းကပြည်နယ်အနောက်ဘက်ပိုင်းကိုလမ်းကြောင်းပြောင်းလာပြီး St. Petersburg ဘက်ကိုဦးတည်နေပါတယ်။ရခိုင်ပြည်နယ်မောင်တော့နယ်ဘူးတီတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်း30နီးပါးကိုတချိန်တည်းတစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အာရကန်ရိုဟင်ဂျာဆယ်ဗေးရှင်းအာမီအာဆာကတိုက်ခိုက်မှုတွေကိုတလှကြရက်ဆိုင်ဖို့တစ်ဖက်သက်ကြီးညာချက်ထုတ်ပါတယ်မြန်မာဆိုရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆစ်ဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးစော်ထေးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်အာရကန်ရိုဟင်ဂျာဆယ်ဗေးရှင်းအာမီကိုမြန်မာဆိုရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ဩဂုတ်လ25ရက်နေ့ကမြန်မာဆိုရလုံခြုံရေးစခန်းတွေကို ARSC အဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေလည်းတည်ဆုံခဲ့ရပါတယ်။အစာအဖွဲ့ကတော့သူတို့အဆိုအပြစ်ခတ်ရက်စဲရေးကာလအတွင်းအကူအညီပေးရဖွဲ့တွေအနေနဲ့အတိတ်ဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားဘဲအကူအညီပေးကြဖို့မနစ်စနေနေ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားအစိုးရပိုင်းဝါဒဖြန့်ချီရေးတွေကိုထုတ်လွှင့်နေတဲ့ရုပ်သံလိုင်းကိုလူမှုအဖွဲ့အစည်းတွေလိုက်နာရမယ်လမ်းညွှန်ချက်ကိုချိုးဖောက်တယ်ဆိုပြီး YouTube Internet စာမျက်နှာကနေဖယ်ရှားလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubio Alta ကြီးဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခန့်နဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင်တော့ bemis@viewnews.com ဆိုင်ကနေမှာစာရေးသားပေးပို့နိုင်ပါတယ် View မြန်မာဘာသာအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.